ABC ကနေပြီးတော့ဟိုဆီယမာလေးနှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မရှင်တခုဖွဲ့တယ်လို့ကြားလို့လေ
ဟုတ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နည်းနည်းပြောပြပေးပါလားခင်ဗျာ
ကျွန်တော်တို့ KDC ရဲ့ဖွဲ့ချုပ်ကအမှုတော်ဆောင်ရပါဝင်တယ်နောက်ပြီးမှဥပဒေဆိုင်ရာတွင်းကျင်တဲ့ပညာရှင်များပါဝင်တယ်နောက်ပြီးအဲ့ဒီဗေဒခံရွာခေရနယ်လူကြီးတွေနောက်အမျိုးသမီးတွေပါဝင်တယ်နောက်အမျိုးသမီးရေးရာဖွဲ့လည်းပါဝင်တယ်။နောက်ပြီးမှလူမှုအဖွဲ့အစည်းတွေထဲလည်းတချို့ပါဝင်တယ်။ဆန်သားရောက်ရှိတယ်ဗျ
။ဖွဲ့ကောင်းဆောင်ကဘယ်လိုပါလဲခင်ဗျ။
ကျွန်တော်တို့ရဲ့အထွေထွေတွင်ရေးမှုဒေါက်တာဆမ်ဆန်ဖြစ်တယ်
။ Okay အခုဒီဖွဲ့ပြီးတဲ့အဖွဲ့အနေနဲ့ပေါ့လေ။ဘာတွေများစားလုပ်ပြီလဲခင်ဗျ။ကျွန်တော်ပြောပြပါအောင်ခင်ဗျ။
အခုကဖွဲ့စည်းလိုက်တာ3ရက်လောက်ပဲရှိသေးတဲ့အခါကျတော့အခုမှလုပ်ငန်းစတင်မှုပဲရှိသေးတယ်လက်ပြန်တပက်ခါအနေစတင်မှာအဲ့ဒီအခင်းဖြစ်ပေါ်တဲ့ယူဟာကိုတွားကြမှာဖြစ်တယ
်အခုရဲတပ်ဖွဲ့ရလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့လေစစ်ဆေးနေတာဟိုကြယွာသူယွာသားတွေကိုခေါ်ပြီးစစ်တာနှစ်ကြိမ်သုံးကြိမ်လောက်ခေါ်စစ်တယ်လို့လည်းကြားရလေခေါ်လဲစစ်တယ်တွားလဲစစ်တယ်အဲ့လိုသဘောမျိုးကြားရလေအခုကရဲတပ်ဖွဲ့ကစစ်ဆေးတာနဲ့ပေါ့လေအခုစစ်ဆေးတာနဲ့ကွာခြားလိုက်မယ်လို့ထင်လို့လားခင်ဗျာ
ကွာခြားချက်တော့ရှိမှာပါဘာလို့ကွာခြားချက်ရှိသလဲဆိုရင်အစိုးရဖွဲ့စည်းထားတဲ့ကော်မရှင်တွေကစစ်ဆေးတဲ့ခါကျကျွန်တော်တို့ရွာသူရွာသားတွေကအကြောက်လွန်ပြီးသူတို့ဆီကကောင်းမွန်တဲ့အခြေတစ်ခုမှမရနိုင်ဘူးလို့ကျွန်တော်တို့မျှော်လင့်တယ်။အခုတောင်မှဟိုမီဒီယာအနေနဲ့ချင်းချောက်လိုက်တစ္ဆန်ရာအနေနဲ့ချင်းချောက်လိုက်နဲ့ရွာသူရွာသားတွေကကြောက်လန့်ပြီးနေကြပြီ။ကျွန်တော်တို့ကစစ်ဆေးမင်းများခြင်းကိုပဲဥတည်ရဖို့ဘူး။သူတို့ရဲ့ trauma တွေကိုကုသဖို့ရတဲ့ဘာသာရေးတက်ကရောတင်တဲ့ဆုံးမမှုလေးတွေအပေးမှုလေးတွေညောင်များစွာလည်းပါဝင်တယ်အဲ့မှာ
ဟုတ်ကဲ့ပြည်ထောင်ဝင်ကြီးကပြောသွားတယ်ဆိုပြီးတော့တင်းတွေထွက်နေတာဒီအမှုနဲ့ပတ်သက်ပြီးတော့အရသား၂ယောက်ပေါ့လေထွက်ပြေးလွတ်မြောက်နေတယ်ဆိုတဲ့သဘောမျိုးပြောသွားတယ်ခင်ဗျအဲ့ဒါရောဘာများသိထားပါလဲခင်ဗျ
အခုညီလေးပြောသလိုပဲကြားထားပါလဲခင်ဗျအဲ့ဒါအင်တာနက်မှာသိရတယ
်ဟုတ်ကဲ့ဒေသခံရွာသားတွေလားခင်ဗျအဲ့ဒါရောသိထားပါလားခင်ဗျ
ကျွန်တော်တို့နဲ့လည်းလောလောဆယ်တော့အလံဝင်းနေသေးတဲ့အချိန်ဖြစ်တယ်အဲ့ကတည်းကသူတို့စစ်ဆေးထားတဲ့အဲ့ဒီထုတ်ပြန်ချက်ဖြစ်ဖြစ်မှာပေါ့အဲ့ဒီအရာမှန်ကန်သလားမာရင်းသလားဆိုတာကိုကျွန်တော်တို့တအားပြောလို့မရသေးဘူ
းနောက်တစ်ခုကလည်းပဲဒီမှာသတင်းတွေထွက်နေတာပဲပေါ့လေဟိုကချင်တိုင်းသား၄ယောက်တတ်ခံရတဲ့ကိစ္စနဲ့လေဒီအမှုနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးတော့ပြောနေတာမျိုးလည်းရှိတယ်ခင်ဗျဟိုသတင်းတွေကထွက်နေတယ်ခင်ဗျဘယ်လိုယူဆပါလဲခင်ဗျအ
ော်အဲ့တော့ကျတော့ဒီအမျိုးသမီး၄ယောက်နဲ့ဒီကျောင်းဆရာမ၄ယောက်နဲ့ဆက်ဆက်တည်ရေးလို့တော့ကျွန်တော်တို့မကြားမိဘူးဗျ
နောက်တစ်ခုကလေဆရာကြီးတို့အခုစုံစမ်းစစ်ဆေးမှုတွေစပြီးလုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံနဲ့စပြီးလုပ်ကြမှာလဲခင်ဗျ
ရွာသားတွေနဲ့အတူတူကအဲ့ဒီရွာမှာကိုတော့နေဒီမှာသူတို့နဲ့စကားဝိုင်းဖွဲ့တာတို့သူတို့မကြောက်မှပဲသူတို့ရဲ့ဖြစ်ပျက်တဲ့အမှန်တွေပြောကြမယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒါကြောင့်သူတို့နဲ့အတူတော့နေဒီမှာစုံစမ်းတာတွေလုပ်သွားမယ်လို့
โอเคအခုလို့စုံစမ်းစစ်ဆေးတာတော့ဟုတ်ပါပြီဒီစုံစမ်းစစ်ဆေးမှုကတရားဝင်မလားမဝင်ဘူးလားဆိုတာမေးเสียရှိပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်လို့ဘာများပြောချင်ပါလဲ
ကျွန်တော်တို့နိုင်ငံတော်သမ္မတဒီစီမစာတင်ထားတယ်ခင်ဗျာအဖွဲ့ဖွဲ့ထားတဲ့အကြောင်းစာပို့ထားတယ်ဗျာ
တကယ်တမ်းကျတော့ဒီမှာမှုကင်းဆိုင်ရာစစ်ဆေးတဲ့ခါကျတော့လေသူကျွမ်းကျင်တဲ့လူတွေမှစစ်ဆေးလို့ရနိုင်မဲ့အနေသားရှိတယ်လေဒီမှာသမ္မန်စကားပြောပြီးတော့သိရှိတဲ့အချက်တွေကသူကတရားဝင်မှုမဝင်မှုကြတော့နည်းနည်းပြဿနာရှိမလားလို့အဲ့ဒါကိုဘယ်လိုများမြင်အဲ့ဒါအဲ့အတွက်ကိုပြင်ဆင်ထားတာများရှိပါလားခင်ဗျဟု
တ်ကဲ့အဲ့ဒါလိုတရားဝင်အစိုးရဖွဲ့စည်းထားတဲ့စစ်ဆေးမင်းများချက်တွေကကြောက်ကြောက်နဲ့ပြောမထွက်တာတွေနောက်ကြောက်ပြီးမှဟိုဝန်ခံတာတွေအဲ့ဒါတွေဖြစ်ပေါ်လာမှာဆိုလို့ဖတ်ပြထွက်ခြင်းဖြစ်တယ
်။ Okay ဆရာကြီးတို့ရဲ့စစ်ဆေးတွေးရှိချက်တွေရောဘာဆက်လုပ်ဖို့များအစီအစဉ်ရှိလဲခင်ဗျ။
ကျွန်တော်တို့ရဲ့စစ်ဆေးချက်တွေနဲ့ဟိုမှာဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေနဲ့တွားပြီးမှတွေ့ဆုံပြီးမှညှိနှိုင်းကြမှာပါ။အ
စိုးရဘက်ကရောအဲ့လိုမျိုးညှိနှိုင်းတာရောလက်ခံမယ်လို့ထင်ပါသလားခင်ဗျ
။လက်ခံတယ်လက်မခံဘူးဆိုတဲ့အပိုင်းကျတော့သူတို့နဲ့ပဲဆိုင်နေကြ။လက်မခံလို့လည်းမရဘူးဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးအမှုမှရှာဖွေခြင်းတာဖြစ်တယ်။ဘဒုမအာဂါတာထားပြီးမှအညိုတေဖွဲ့ပြီးမှလှုပ်ဆောင်ခြင်းမဟုတ်ဘူး။အဲဒါကြောင့်မို့ကျွန်တော်တို့အမှုမှပေါ်ပေါက်အစိုးရအခုဖွဲ့စည်းထားတဲ့အခြေအနေကောင်းမွန်စွာဖြစ်ပေါ်လာပြီးဆိုရင်လည်းကျွန်တော်တို့ကပြန်လည်ရုပ်သိမ်းမှာပဲ
။ Okay ဦးလမရောခင်ဗျာအခုလို့ရှင်းပြကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့